ထိုင်းနိုင်ငံတောင်ပိုင်းဆုံးခလာပြည်နယ်အတွင်းမြန်မာတွေအပါအဝင်94လောက်သား100ကျော်ကိုဗစ်ကူးစက်နေကြပါတယ်။အလားတူဖူကတ်မှာလည်းလေလုံသား100ကျော်ကိုဗစ်ကူးစက်နေတဲ့အတွက်ပင်လယ်ပြင်ထဲမှာဆက်လီထွက်ခွင့်တွေကိုပါပိတ်ထားရပါတယ်။ထိုင်းချေဆိုင် VOA သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတောင်ပိုင်းဆုံးကလာပြည်နယ်ထဲမှာပင်လယ်ပြင်ထဲ5ဖမ်းနဲ့ဆက်လီလုံသားတူဖျန်းလာတာကဆက်လို့ကိုဗစ်စစ်ဆေးရာမှာလေလုံသားရာခိုင်နှုန်းလောက်ကိုဗစ်ရောဂါကိုကူးစက်နေတယ်ဆိုပြီးပြည်နယ်ကျန်းမာရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်။ဆုံးခလာပြည်နယ်တွေကဆက်လီလုပ်ငန်းတွေမှာမြန်မာရှစ်ကြောင်းလို့တမအများပြအလုပ်လုပ်နိုင်နေကြတာပါ။အခုလည်းမြန်မာသမောရီယာလာအိုစတဲ့ရှစ်ကြောင်းလို့တမတွေကိုဗစ်ရောဂါကူးစက်နေကြပြီးအများဆုံးကမြန်မာလူသားတွေဖြစ်ကြပါတယ်။အလားတူဖူကတ်မှာလည်းဆက်လီလုပ်သား100ကျော်ကိုဗစ်ဖြစ်နေကြပါတယ်။ဆုံးခလာပြည်နယ်နဲ့ဖူကတ်ပင်လယ်ပြင်ကလေလုံသားတွေညာနဲ့ချီပြီးကိုဗစ်ကပ်ရောဂါကူးစက်နေတဲ့အတွက်ဆက်လီထွက်ခွင့်တွေကိုယာယီပိတ်ထားကြောင်းရှစ်ကြောင်းသမားခွင့်ကြီးကိုရဲဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပြောပါတယ်
။လေလုံသားတဦးကအကြီးကျယ်နာမတန်းဖြစ်တဲ့အခါမှာသူတို့စမရီရဆင်းဆင်းလိုက်တဲ့အခါမှာအဖြေထွက်သွားတယ်ပေါ့နော်
။ဟုတ်ကဲ့။
ဖြေထွက်သွားတော့တန်ငယ်လေလုံသားတွေလည်းဆက်မှန်မှဆင်းဆင်းတဲ့အခါမှာကူးစက်နေတဲ့အတွက်ကြောင့်ဒီနေ့အထိဟိုလေလုံကမ်းမှာပဲကတ်ထားရပြီးမှပြန်နေပြီးထွက်ခွာဖို့ယာယီအခုစမရီခဏပိတ်သိမ်းထားတယ်။ယာယီပိတ်ထားတယ်ပေါ့ဗျာ။ဟိုကျွန်တော်ရောက်တဲ့အချက်လက်မှာတော့လူ၃ယောက်ကိုရှင်းနေတယ်ပေါ့။အဲ့ဒါနဲ့မှဟိုကမ်းပေါ်မှာရှိတဲ့ဟိုငါးချိုင်ကြီးပုံစံချိုင်တွေနဲ့ပါဆက်ဆက်မှုတွေဆက်ဆက်ရှိနေတဲ့ကြောင့်စမန်ဖြစ်ရှိတဲ့ခါမှာလူကြီးရဒီကမကဒူပွားလာလို့ဆိုတော့ကျွန်တော်သိရတယ်ခင်ဗျာ။အဲဟိုဖုကက်ကမကတော့ဟိုလူကြီးရက်ခွန်းဦးရောက်တော့မှသူကဟိုစပတ်တစ်ဖြစ်သွားတယ်ဆိုတော့မျိုးပေါ့။
ပင်လယ်ပြင်မှာကူးစက်မှုတွေဖြစ်တာဟာစိုးရိမ်စရာရှိနေတယ်လို့လည်းဦးအောင်ကျော်ကဆက်ပြောပြပါတယ်
။သူကဟိုလေလုံသားတွေဖြစ်တယ်ဆိုတော့ကျွန်တော်တို့ဟိုတူတူနဲ့အမှန်တန်စိုးရိမ်ရတဲ့အနေအထားရှိတယ်ပြ။ဒါကြောင့်လဲဆိုတော့ရှေ့ပေါ်မှာသူကအတူတူနေကြရတာပေါ့။ပင်လယ်ထဲမှာကျတော့
ဟုတ်တ
ယောက်ကူတာရောဂါကူးစက်သွားမယ်ဆိုလို့ရှိရင်ဒီကတက်လေလုံးဖြစ်နိုင်တဲ့အနေအထားမျိုးရှိတာပေါ့
။ဖုတ်ခတ်ပင်လယ်ပြင်မှာလည်းပင်လယ်ကျန်းမာရေးအဖွဲ့တွေကလေလုံသား369ဦးကိုကိုဗစ်စစ်ဆေးခဲ့ရမှာ109ဦးကကိုဗစ်ရောဂါကိုတွေ့ခဲ့လို့ကမ်းခြေကပင်လယ်စာဖြန့်ချိနေတဲ့ကိုတော်လေသာအလုပ်သမားတွေကဆက်လက်ဆေးဆင်နေပါတယ်။ထိုင်းနိုင်ငံမှာတနိုင်ငံလုံးကိုဗစ်အတည်ပြုလူမှာ16,000ကျော်ရှိပြီးအောက်တိုဘာ23ရက်နေ့တနေ့ထဲမှာပဲကူးစက်သူ18,000ကျော်ရှိနေပါတယ်။ဒီထဲမှာနေရာစုံက8,000သမားတွေလည်းပါဝင်ပါတယ်။အခုဆိုရင်ထိုင်းနိုင်ငံလုံးမှာကိုဗစ်ကရောဂါကြောင့်သေဆုံးသူစုစုပေါင်း9,500ကျော်ရှိနေပြီဆိုပြီးထိုင်းအစိုးရကတရားဝင်သတင်းထုတ်ပြန်ထားပါတယ်ရှင်။